တနင်္သာရီတိုင်းကော့တောင်မြို့ရေပြင်မှာမတ်လ24ရက်နေ့ကကျပ်34ဘီလီယံကျော်တန်ဖိုးရှိတဲ့ ice မူးယစ်ဆေးဝါးတွေတင်လာတဲ့လှေတစင်းကိုလှေလုံသား9ဦးနဲ့အတူမြန်မာရှေ့တက်ကဖမ်းခဲ့ပါတယ်။ဒါဟာထိုင်းကိုဝင်နိုင်မဲ့မူးယစ်ဆေးဝါးလို့ယူဆပြီးထိုင်းနိုင်ငံမှာလုပ်တဲ့ရေလုံသားတွေကြားမှာလည်း ice လို့ခေါ်တဲ့မူးယစ်ဆေးဝါးသုံးဆွဲမှုတွေလွန်ခဲ့တဲ့2နှစ်ကျော်ကစပြီးခက်ဆိတ်ဆိတ်ဖြစ်လာတာမို့စိုးရိမ်စရာကောင်းလာတယ်လို့အလုပ်သမားရေဆောင်ရွက်နေသူတွေကဆိုပါတယ်။ထိုင်းခြေဆိုင် VOA သတင်းတောက်မအေးအေးမှသတင်းပေးပို့ထားပါတယ်ရှင
်။တနင်္သာရီတိုင်းကော့တောင်းရီပြင်မြောက်တော်ဝင်ကျွန်းအနောက်ဘက် -10 ခန့်အကွာမှာ ice လို့ခေါ်တဲ့မူးယစ်ဆေးဝါးတွေအများအပြားတည်ဆောင်လာတဲ့လှေတစင်းကိုမြမရေတက်မတော်ကစစ်ရည်ရင်နဲ့စစ်ဆေးပြီးဖမ်းဆီးခဲ့တာလို့ဆိုပါတယ်။ထိုင်းတောင်ပိုင်းအခြေဆိုင်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းရဲ့အလုသမားနဲ့မှတ်တမ်းရေးတာဝန်ခံဦးမင်းဦးကတော့အခုလိုပြောပြပါတယ်
။ဟုတ်လေ။ကိုကဒါအများဆုံးပဲဒါပထမဆုံးနေဒီနေဆက်မှာမိရပါလေ
။ဟုတ်
ပြီးတော့သူတို့ကအခုမိရတုံးနဲ့အရင်တော့ဘန်နတင်နောက်ပြီးတော့ဘန်နတင်လုတ်ခလိုက်ဆိုတာမသိဘူး။နောက်ပြီးတော့ဒီဘက်အချမ်းကိုစဉ်းစားရကြတာဒီဘက်အချမ်းကိုဝင်နေတဲ့ဒီကျွန်တော်ပြောတဲ့မိစီဝန်နဲ့ပတ်သက်တဲ့ဟာတွေကဒါဆိုတရားပဲတောက်ဆောင်ဝင်နေသလားဆိုတဲ့ဟာမျိုးအဲ့လိုဖြစ်ပြတွေးရတယ်ဖြစ်လာပြီပေါ့နော်သူကနေတာမို့ကြက်သုံးလို့ဒီပြင်ကြောဆိုတာဒါလူချမ်းကြီးတွေရတာပေါ့နော
်ထိုင်းနိုင်ငံဆိုင်ရာသတင်းတွေမှာတော့ထိုင်းမွေးရနေနေအဖွဲ့တွေကမြောက်ပိုင်းတခွင်ပိတ်ဆို့ဖမ်းဆီးမှုတွေဇက်တိုက်လှုပ်ဆောင်နေတဲ့အတွက်မွေးရကုန်တွေတွေဟာမြန်မာနိုင်ငံကော့တောင်းဘက်ကနေထိုင်းနယ်ဇက်ကော့ချန်းစီကိုမွေးရစေဝါးတွေလမ်းကြောင်းပြောင်းပြီးတဲဆောင်လာနေတာတွေ့ရတယ်ဆိုပြီးထိုင်းရနာပိုင်းတွေကိုကိုကားပြီးသတင်းတွေမှာဖော်ပြနေကြပါတယ်ထိုင်းနိုင်ငံနဲ့နီးတဲ့ကော့တောင်းရေပြင်မှာဖမ်းမိတဲ့မူးယစ်ဆေးဝါးတွေဟာမလေးရှားတို့အင်ဒိုနီးရှားတို့ဘက်ကိုဆက်လက်ပို့ဆောင်မဲ့အခြေအနေတွေရှိတဲ့အကြောင်းနဲ့မူးယစ်ဆေးဝါးနဲ့အတူဖမ်းမိခဲ့တဲ့ရေလုံသား9ဦးကိုတော့မြန်မာအနာပိုင်တွေကမတ်လ25ရက်နေ့မှာကော့တောင်းရဲစခန်းမှာဖမ်းဆီးပြီးအရေးယူထားလို့ဆိုပါတယ်။ဒီလိုမြန်မာဘက်ကနေလာတဲ့မူးယစ်ဆေးဝါးတွေကြောင့်ထိုင်းနိုင်ငံဘက်ကမြန်မာရွှေပြောင်းရေလုံသားတွေကြားမှာလည်းမွေးရစေဝါသုံးဆွဲမှုတွေများလာတယ်ဆိုပြီးဦးမင်းဦးကပြောဆိုခဲ့ပါတယ်
။အဓိကမလေးသားတို့ပေါ့လို့ပြောရဆိုတာတစ်ခါတည်းကဒီဟာဒီထိုင်းကဦးတည်တယ်ဆိုကျွန်တော်အထင်တယ်။ဒါတို့စက်ချက်နဲ့ဆိုတော့ဗျာဟိုဘက်ကသူ့အနေနဲ့သစင်းနေတဲ့အလုပ်ဖြစ်မှာပေါ့။အဓိကတော့ထိုင်းဘက်ကပေါ့လို့မလေးသားတွေပြောလို့ဆိုတာဘယ်သူမှမဖြစ်နိုင်ဘူး။လမ်းကကတော့ဆိုတော့ဖြစ်မှာအဒီတောက်ဆောင်ကစစ်ဆေးဖို့ဟာရအကုန်လုံးရှိနေတယ်။ဒီလိုမှမှာဆိုလို့ရှိရင်ကျွန်တော်ဒီသားတွေတုံးတာတော်တော်လေးကိုများလာအခုမှမဟုတ်ကျွန်တော်တို့ကျွန်တော်မိမိတော်တော်ထင်ပါရဲ့ပါပြီးသေးတာ။ဒါကတော့ဒီရဲဆိုတဲ့ဟာတကယ်ပတ်ခံရှိတဲ့လူတွေမှာတုံးနိုင်တာကြ။အဲဒါဆေးရည်ကြီးလို့လေ။အခုနောက်ပိုင်းကျတော့ဒီဟာကိုဒီရေလသားတွေရဲ့ရှားမှာတွေ့လာတယ်။ဒါပေမဲ့အဲ့ဒါလည်းရေးကြီးဆုံးပဲ။မနစ်ကအနည်းစားပိုင်းတော့မှာနော်။ကျွန်တော်တို့ဒီဘက်မှာဖြစ်သွားရတာဆိုလို့ရှိရင်ဒီသမားလေးသားတယောက်ကသူရတဲ့ပတ်ခံအကွာ1,300ဘူးအကုန်လုံးဝယ်လိုက်ပြီးတော့အဲဒီရေကိုအဝရှိကြီးတွေ့လိုက်တာပေါ့နော်။အဲ့လောက်ကြီးဖြစ်နေတာ။
ကော့တောင်းရေပြင်မှာဖမ်းမိတဲ့မွေးရစေဝါးတွေနဲ့ပတ်သက်လို့မြမအာနာပိုင်တွေဘက်ကိုဆက်သွယ်မေးမြန်းဖို့စူးစမ်းခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးရှင်။